ဒီစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့ပတ်သက်လာရင်အိန္ဒိယအစိုးရရဲ့ရည်တည်ချက်ဟာအားရစရာကောင်းတဲ့အနေထားမှာမရှိဘူးလို့မြန်မာရေးလိလသုံးသပ်သူတွေနဲ့စစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေသူတွေကဝေဖန်ပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးကာကွယ်ရေးဝန်ကြီးတို့ရဲ့ဒီအမေရိကန်ခီးစဉ်အတွင်းမှာသူတို့ကပြောဆိုတာပါ။ဒီအကြောင်းကိုဆက်ပြီးနားဆင်ပါအောင်ခင်ဗျာ။ကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဂျယ်ရှန်ကာရို AP 14ရက်နေ့ကတွေ့ဆုံခြင်းမှာယူကရိန်းပြည်ပကကြောင့်ကမ္ဘာနိုင်ငံတွေအပေါ်တက်ရောက်မှုအပြင်အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံကအခြေအနေတွေကိုအမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားရေးဝန်ကြီးဂျယ်ရှန်ကာကသူ့ Twitter မှာကြာသပတေးနေ့ကရေးပါတယ်။ဒါ့အပြင်အိန္ဒိယနဲ့မြန်မာတို့ရဲ့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုလည်းပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ရေးမထားပါဘူး။ကုလအတွင်းမှုချုပ်ဂူတာရက်စ်နဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဂျယ်ရှန်ကာတို့နယူးယောက်မှာဆွေးနွေးကြတဲ့အခါအိန္ဒိယနိုင်ငံရဲ့ဝင်ရောက်ခုလုံတဲ့မြန်မာစစ်ပြေးဒုက္ခသည်အရေးလဲပါဝင်နိုင်တယ်လို့မေရီလန်းပြည်နယ်ချင်းတိုင်းသားများအသင်းရဲ့အမှုဆောင်ဒါရိုက်တာဦးစုသုံးမုံကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာဒုက္ခသည်အရေးမှာအိန္ဒိယဗဟိုအစိုးရရဲ့ရည်တည်ချက်ဟာအားရစရာမရှိဘူးလို့သူကဝေဖန်လိုက်ပါတယ်။
ကျွန်တော်တို့မီဇိုရမ်ပဲဖြစ်ဖြစ်မီနီပူပါပဲဖြစ်ဖြစ်ရောက်ရှိနေတဲ့ကျွန်တော်ချင်းတွေချင်းဒုက္ခသည်ရောဆတော့အမှတ်တွေရောအိန္ဒိယဘဟုအစိုးရနယူးဒယ်လီအစိုးရကနေအခုထိရှောင်ရှောက်တဟာကတိတ်ပြီးတော့အားမရမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဇိုရမ်ထန်ကကနေကူညီနေတယ်ကျေးဇူးတင်တယ်မီဇိုရမ်ပြည်သူတွေကျွန်တော်ကိုကူညီတယ်ဒါပေမဲ့အခုထိနယူးဒယ်လီကနေကူညီရတာဟာမရှိဘူးဒါကြောင့်ကျွန်တော်တို့နယူးဒယ်လီကနေပို့ပြီးတော့ကူညီဆင်ခြင်တယ်
အိန္ဒိယနိုင်ငံသားရေးဝန်ကြီးဂျယ်ရှန်ကာနဲ့ကာကွယ်ရေးဝန်ကြီးရနတ်စင်းတို့နှစ်ဦးဟာနယူးယောက်ကိုမသွားခင်ဝါရှင်တန်ဒီစီမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့လည်းတွေ့ဆုံစဉ်မှာမြန်မာပြည်နဲ့ပတ်သက်လို့ပြောဆိုခဲ့ကြတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယအစိုးရရဲ့မြန်မာပြည်ဆိုင်ရာရည်တည်ချက်တွေဟာမြန်မာပြည်သူလူထုအများစုရဲ့သဘောထားနဲ့အလှမ်းကွာဝေးနေတယ်လို့အိန္ဒိယနိုင်ငံမှာနေပေါင်းများစွာနေထိုင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးလိလသုံးသပ်သူဒေါက်တာတင့်ဆွေကမြန်မာလေ
ကုလသမဂ္ဂဆင်မြင့်မှာမဲပေးတဲ့ပုံစံတွေကိုကြည့်ကြည့်စစ်ကောင်စီကိုစစ်လက်နဲ့ပစ္စည်းထောက်ပံ့ပေးဖို့ဒါပဲဖြစ်ဖြစ်ဒါတွေကိုကြည့်လို့ရှိရင်သူဟာမြန်မာနိုင်ငံမှာအာဏာမတရားသိမ်းခံတဲ့ကိစ္စကိုထောက်ပြခြင်းမရှိဘဲနဲ့တစ်ဖက်သက်စစ်ကောင်စီဘက်ကလိုက်တဲ့policy ကိုကျင့်သုံးခြင်းဟာပြည်သူလူထုကစိတ်ဆိုးစေတဲ့အပြုမူပဲဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျဒီနေ့ကပဲဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးအိန္ဒိယကာကွယ်ရေးဝန်ကြီးတို့တွေ့တုန်းကတော့မြန်မာပြည်မှာဒီသူတို့အတုံးတော့ရဆိုရင်အကြမ်းဖက်မှုသဘောမျိုးကိုဖြစ်နေတဲ့ကိစ္စတွေကိုရပ်တန့်ဖို့သူတို့ပြောတာတော့ဒါတော့ကောင်းပါတယ်ခင်ဗျအိန္ဒိယ၊အမေရိကန်၊တရုတ်၊ရုရှားပေါ့နော်။နိုင်ငံကြီး၄ခုကသူတို့နိုင်ငံကြီးအကြီးအကျယ်အပြိုင်မှုတွေလုပ်တဲ့အထက်မှာမြန်မာနိုင်ငံကအသေးစားပါဝင်မှုတွေတခုဖြစ်တော့ကအမေရိကကိုရောက်နေတဲ့အချိန်မှာအမေရိကလက်ရှိဆိုရရဲ့အမှားပြမထားတဲ့သဘောထားလည်းသိတော့လက်လျောမှုတစုံတရာကိုပြတဲ့အနေနဲ့ပြောတဲ့အပြောမျိုးဖြစ်တယ်လို့ယူဆတယ်ခင်ဗျ
။လက်ရှိအိန္ဒိယအစိုးရဟာ1988ခုနှစ်တုန်းကလိုမြန်မာဒီမိုကရေစီရေးဘက်ကနေပြပြသားသားရည်တည်ပြတာမျိုးမရှိပေမဲ့အာဆီယံအဖွဲ့ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ရေးတိုက်တွန်းကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကဂျပန်ဝန်ကြီးချုပ်ခီရှီတာဖူမီအိုနဲ့ဖူးတွဲပြီးကြေညာချက်ထုတ်ပြန်ခဲ့မှုပါတယ်ခင်ဗျာ။